အခန်းကြီး9ယေရှုလည်းတဖက်ကမ်းကိုလှေနဲ့ကူးပြီးနေရင်မြို့ကိုပြန်လာတယ်။အဲ့ဒီအခါလေဖြက်နေသူတယောက်ကိုထန်းစင်နဲ့ထန်းလာကြတယ်။သူတို့ရဲ့ယုံကြည်ခြင်းကိုမြင်တဲ့အခါလေဖြက်နေသူကို
ငါသာဘာမှမစိုးရိမ်ပါနဲ့။မင်းရဲ့အပြစ်တွေကိုခွန့်လွတ်လိုက်ပြီ
လို့ပြောတယ်။အဲ့ဒီတော့ကြမ်းတက်တချို့က
ဒီလိုဖျားဟုစော်ကားပြီးပြောနေတာပဲ
လို့တွေးနေတယ်။သူတို့ရဲ့အတွေးကိုသိတဲ့အတွက်ယေရှုက
ဘာလို့စိုးညွတ်တဲ့အတွေးတွေတွေးနေတာလဲ။မင်းရဲ့အပြစ်တွေကိုခွန့်လွတ်လိုက်ပြီလို့ပြောတာနဲ့ထပြီးလမ်းလျှောက်ပါလို့ပြောတာဘယ်ဟာကပိုပြောလွယ်တယ်လဲ။လူသားဟာကဘာပေါ်မှာအပြစ်လွတ်ပိုင်ခွင့်ရှိမှန်းခမည်းတော်သိအောင်တည်တည်ပြမယ်
။ဆိုပြီးလေဖြက်နေသူကို
ထပါထန်းစင်ကိုတည်ပြီးအိမ်ပြန်တော့
လို့ပြောတယ်။အဲ့ဒီလူလဲထပြီးအိမ်ပြန်သွားတယ်။ဒါကိုမြင်တဲ့အခါလူတွေကြောက်လန့်သွားတယ်ဒီလိုအပြစ်လွတ်ပိုင်ခွင့်မျိုးလူကိုပေးအပ်တဲ့ဖျားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းကြတယ်။ယေရှုကအဲဒီကနေထွက်သွားချိန်မှာမဿဲလို့ခေါ်တဲ့လူတယောက်အခွန်ရုံးမှာထိုင်နေတာကိုမြင်တဲ့အခ
ါကျွန်တော်နောက်လိုက်လှုပ်ပ
ါလို့ပြောတော့သူကထပြီးလိုက်လာတယ်။အဲဒီနောက်ယေရှုနဲ့တပည့်တွေကမဿဲရဲ့အိမ်ထဲဝင်ပြီးစားတော့တယ်။အခွန်ခံတွေအပြစ်သားတွေလည်းအများကြီးရောက်လာပြီးအတူစားတော့ကြတယ်။ဒါကိုမြင်တဲ့အခါဖာရိရှဲတွေကတပည့်တွေကို
မင်းတို့ရဲ့ဆရာကဘာလို့အခွန်ခံတွေအပြစ်သားတွေနဲ့အတူစားတော့တာလဲ
လို့မေးတယ်။ဒါကိုကြားတော့ယေရှုက
ကျမ်းမာသူတွေအတွက်တမားတော်မလိုဘူး။ဖျားနာသူတွေအတွက်ပဲလိုတာ။ပူဇော်တကားကိုငါမလိုချင်ဘူး။တနာကျင်နာတက်တာကိုပဲလိုချင်တယ်။ဆိုတဲ့ကျမ်းစကားရဲ့အတိတ်ပဲကိုခမည်းတော်သွားပြီးလေးလာလိုက်ပါဦး။ကျွန်တော်လာတာကဖြောင့်မတ်သူတွေကိုခေါ်ဖို့မဟုတ်ဘူး။အပြစ်သားတွေကိုခေါ်ဖို့ပဲ
။ဆိုပြီးပြောတယ်ယောဟန်ရဲ့တပည့်တွေကယေရှုစီလာပြီ
းကျွန်တော်တို့ရောဖာရိရှဲတွေပါအစာရှောင်ကြတယ်။ဆရာတပည့်တွေကြတော့ဘာလို့အစာမရှောင်တာလဲ
။ဆိုပြီးမေးတယ်။ယေရှုက
သူတို့သားရဲ့တငယ်ချင်းတွေကသူတို့သားနဲ့အတူရှိနေချိန်မှာဝမ်းနည်းပူဆွေးကြလို့လား။ဒါပေမဲ့သူတို့သားကိုသူတို့စီကနေခေါ်သွားမဲ့နေ့ရောက်လာလိမ့်မယ်။အဲ့ဒီအခါကျမှသူတို့အစာရှောင်လိမ့်မယ်။ဟောင်းနွမ်းနေတဲ့အဝတ်ကိုပိတ်ဆအစ်စ်နဲ့ဖာလိမ့်မရှိဘူး။ဖာရင်ပိတ်ဆအစ်စ်ကယုံတဲ့အတွက်အဝတ်ပိုပြဲသွားမှာပေါ့တရေဘူးဟောင်းနဲ့စပြည့်ဝိုင်အစ်စ်ထဲလေးမရှိဘူးထဲရင်တရေဘူးကွဲထွက်ပြီးစပြည့်ဝိုင်လဲယူတရေဘူးလဲပျက်စီးသွားမှာပေါ့ဒီတော့နှစ်ခုလုံးမဆုံးရှုံးအောင်တရေဘူးအစ်စ်ထဲမှာပဲထဲလေးရှိတယ
်လို့ပြန်ဖြေတယ်အဲ့ဒီလိုပြောနေတော့တရားစရမှုတယောက်ကယေရှုကိုလာဦးညွတ်ပြီ
းဆရာအခုလောက်ဆိုရင်ကျွန်တော်သမီးလေးသေလောက်ပါပြီဒါပေမဲ့ဆရာလိုက်ခဲ့ပြီးလက်တင်လိုက်ရင်သမီးလည်းအသက်ပြန်ရှင်လာမှာပါ
လို့ပြောတယ်။ဒါနဲ့ယေရှုလည်းတရားစရမှုနောက်ကိုတပည့်တွေနဲ့အတူလိုက်သွားတယ်။အဲဒီအခါ12နှစ်လုံးသွေးသွနာဆွဲနေတဲ့အမျိုးသမီးတယောက်နောက်ကနေကပ်လိုက်လာပြီးယေရှုရဲ့ဝတ်လုံအမိတ်ကိုတို့တယ်
။သူ့ဝတ်လုံကိုတို့လိုက်ရုံနဲ့ငါယောဂတက်တာသွားမှာပဲ
လို့စိတ်ထဲမှာသူပြောနေတယ်။ယေရှုကလှဲ့ကြည့်ပြီးသူ့ကိုတွေ့သွားတဲ့အခ
ါသမီးမကြောက်ပါနဲ့။သမီးရဲ့ယုံကြည်ခြင်းကပြန်ကျန်းမာစေပြီ
။လို့ပြောတယ်။ချက်ချင်းပဲသူ့ယောဂပျောက်သွားတယ်။ယေရှုကတရားစရမှုရဲ့အိမ်ထဲဝင်လာတဲ့အခါပလွေမှုတ်သူတွေလူတွေအုပ်အုပ်ကြက်ကြက်ဖြစ်နေတာကိုမြင်တော့
ဒီကနေထွက်သွားကြ။ဒီမိန်းကလေးတေတာမှမဟုတ်ပဲအိပ်ပျော်နေတာ
။လို့ပြောတော့လူတွေလောင်ရည်ကြတယ်။ယေရှုကလူတွေကိုအပြင်ထွက်ခိုင်းပြီးနောက်အိမ်ထဲဝင်ပြီးမိန်းကလေးရဲ့လက်ကိုကန်လိုက်တဲ့အခါမင်းကလေးထလာတယ်ဒီတဲ့ဟာအဲ့ဒီဒေသတစ်ခုလုံးပြန့်သွားတယ်အဲ့ဒီကနေယေရှုထွက်လာတဲ့အခါမျက်မျက်မြင်နှစ်ယောက်လိုက်လာပြီ
းဒါဝိဒ်ရဲ့သားကျွန်တော်တို့ကိုတနာပါအောင
်လို့ဩပြောကြတယ်အိမ်တိမ်ထဲယေရှုဝင်လိုက်တဲ့အခါမျက်မျက်မြင်တွေအနာကက်လာတယ်ယေရှုက
ကျွန်တော်ကုပေးနိုင်တယ်ဆိုတာယုံသလား
လို့မေးတော့
ယုံပါတယ်သခင
်လို့ဖြေကြတယ်ဒါနဲ့သူရဲ့မျက်စိကိုလက်နဲ့တို့ထိပ်ပြီ
းခမည်းတော်ယုံကြည်တဲ့အတိုင်းဖြစ်ပါစေ
လို့ပြောလိုက်တဲ့အခါသူတို့မျက်စိပြင်မြင်လာတယ်။ယေရှုက
ဒီအကြောင်းဘယ်သူမှမသိစေနဲ့
လို့အသေးအချာမှားတယ်။ဒါပေမဲ့သူတို့ကအပြင်ရောက်တာနဲ့လူတွေကိုယေရှုအကြောင်းပြောပြလိုက်တော့ဒေသတစ်ခုလုံးသတင်းပြန့်သွားတယ်။သူတို့ထွက်သွားတဲ့အခါနှက်ဆိုးဆွဲလို့စကားအားနေသူတယောက်ကိုယေရှုစီခေါ်လာကြတယ်။နတ်ဆိုးကိုနှင်ထုတ်ပေးလိုက်တဲ့အခါအဲ့ဒီလူစကားပြန်ပြောနိုင်လာတယ်လူတွေလည်း
အစ်ဝေးပြီမှာတခါမှဒီလိုမဖြစ်ဘူး
ဆိုပြီးတန်တော်ပြောကြတယ်ဖာရီရှဲတွေကတော့
ဒီလူကနတ်ဆိုးမင်းရဲ့အကူငင်နဲ့နတ်ဆိုးတွေကိုနှင်ထုတ်တာ
လို့ပြောကြတယ်ယေရှုကမြို့ရွာအနံလှဲ့လေသွားလာပြီးတရားစရက်တွေမှာတုံ့တင်နေနိုင်ငံတော်သတင်းကောင်းဟောတယ်ယောဂဝေဒနာအမျိုးမျိုးကိုကုသပေးတယ်လူတွေကအယေခွန်ဆုပ်ပြီးပြစ်ထားခံရတဲ့တိုးတွေထိမ့်သူမရှိတဲ့တိုးတွေလို့ဖြစ်နေလို့သူတို့ကိုမြင်တဲ့အခါယေရှုတနာတယ်အဲ့ဒီအခါတပည့်တွေကို
စဘာရိတ်ဆရာအများကြီးရှိတယ်လုပ်သားတွေကတော့နဲနေတယ်ဒါကြောင့်လုပ်သားတွေဆေလွတ်ပေးဖို့စဘာရှင်စီဆုတောင်းကြပါ
လို့ပြောတယ်